အာဖဂန်နိုင်ငံကာဘူးမြို့မှာသမ္မတလောင်းနေတော်တော်များနဲ့တူသမ္မတဟာမစ်ကာဇိုင်လက်ရှိဆွေးရဖွဲ့အမှုဆောင်ရရှိချုပ်အဗ်ဒူလာတို့ကတက်ရောက်နေတဲ့ခန္ဓာတစ်ခုကိုဘယ်သူမှမသိတဲ့တက်ခတ်သူတွေကမော်တော်ရိုင်းနဲ့ပြစ်ခတ်ခဲ့ကြပါတယ်။ဆွေးရဖွဲ့ထိတန်းကောင်းဆောင်အဗ်ဒူလာမင်းကွန်းပြောနေကြမှာပဲတက်ခတ်မှုစဖြစ်ခဲ့တာပါ။ Hasi Wadat E Islami Party ကောင်းဆောင်တည်ဆုံးတဲ့24ချိန်မြောက်ခန္ဓာတွင်တက်ခတ်မှုကိုတော့ရာဇဝတ်မှုဖြစ်နေလေအဗ်ဒူလာကပြောခဲ့ပါတယ်။ဒီနေ့တက်ခတ်မှုတွင်အ ਨੇ စုံလူတူတည်ဆုံးပြီး16ယောက်တန်းရသွားတဲ့အကြောင်းလဲကျမ်းမာရေးဝန်ကြီးဌာနကပြောဆိုထားတာပါ။သမ္မတလောင်းတူဖြစ်တဲ့အနစ်အတ်မာကလည်းသူ့ရဲ့ကိုယ်ရံတို့ရှိဦးတန်းရတဲ့အကြောင်း Facebook လူမှုကွန်ရက်မှာပြောဆိုခဲ့ပါတယ်။နောက်ထပ်သမ္မတလောင်းတူဖြစ်တဲ့ Abdulatif Badran မှာလည်းတန်းရရှိခဲ့တဲ့အကြောင်းအာဖဂန်တန်းတူလူကပြောဆိုခဲ့တာပါ။မော်တာနဲ့ပြစ်ခတ်တက်ခဲ့သူတွေကိုအခမ်းအနားနီးကအိမ်တိမ်ကနေပြစ်မှတ်တည်နေရသတင်းပေးပို့ခဲ့သူတယောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့အကြောင်းနဲ့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့ပါတယ်။တက်ခဲ့မှုဖြစ်ခဲ့ပြီးနောက်လူအုပ်ကိုတည်ငြိမ်နဲ့တုံ့ပြန်မှုစီစဉ်သူတွေကတိုက်တွန်းခဲ့ပေမဲ့နောက်ပိုင်းမှာတော့ထောက်ခွာဝင်ပြုခဲ့ပါတယ်။ကတ္တနိုင်ငံဒိုဟာမြို့တော်မှာတာလီဘန်တွေနဲ့အမေရိကန်ကုလသမဂ္ဂဖွဲ့တွေဆွေးနွေးနေပေမဲ့အာဖဂန်မှာတော့သူတို့ရဲ့တက်ခဲ့မှုတွေနဲ့ဆက်လက်ကြုံနေရတာဖြစ်ပါတယ်။